Unity Channel နဲ့ပတ်သက်ပြီးတော့ဖန်ခံထားရတဲ့ဒီအက်ဒီတာအပါဝင်ဖန်စီထားတဲ့သူတွေကိုထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်ဒီပြစ်ဒဏ်ဟာသတင်းသမားတွေအတွက်အမြင့်မားလွန်းနေဆိုတဲ့သုံးသက်ချက်တွေဝေဖန်ချက်တွေရှိပါတယ်ဆိုတော့ဒီ Unity Channel
နဲ့ပတ်သက်ပြီးတော့ခုလိုထောင်ဒဏ်10နှစ်ချလိုက်တာနဲ့ပတ်သက်ပြီးတော့ဆရာဦးကိုကိုရဲ့အမြင်ကျွန်မအရင်သိချင်ပါတယ်ရှင်သတင်းမီဒီယာသမားတွေကိုကျွန်တော်တို့ကထောင်ချပြီးတော့ဒီလိုမျိုးနှိမ့်ချပေါ့နော်ထောင်ချခံရတယ်ဆိုတဲ့သတင်းကတော့ရင်မှတ်မှစိတ်မကောင်းစရာသတင်းတစ်ခုဖြစ်ပါတယ်ကျွန်တော်တို့လည်းတကယ်လည်းစိတ်မကောင်းကျွန်တော်တို့ဖြစ်မိပါတယ် အဲ့တော့ကျွန်တော်တို့ကရအုပ်ဒေကဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဒီဥပဒေအကြောင်းအရာကိုစီရင်နေဆိုတော့ညာလဲအပြင်ကူပြောရေးကာလမှာဖြစ်တတ်တဲ့အလေးထားလေးတွေပေါ့နော်တခါကြာရင်ကျွန်တော်တို့တစ်ခက်တစ်ခက်နားလည်မှုလွဲတာလေးတွေဒီဘက်မှာလည်းကျွန်တော်တို့ရဲ့အားနည်းချက်တွေလည်းမရှိဘူးပေါ့ရှိကောင်းရှိနေပါတယ်ဆိုတော့ကျွန်တော်တို့တွဲပြီးတော့လေကျွန်တော်တို့ဖြည်းဖြည်းမမခေါ်သွားနိုင
ှိနေတဲ့သတင်းသမားတွေသတင်းလုပ်ငန်းတွေကိုအစိုးရဘက်ကတတိပေးလိုက်တယ်ဆိုတဲ့ပုံစံမျိုးရောဆရာပြစ်သုံးသပ်လို့ရမလားရှင
်ဒါရတဲ့အမှန်ပါပဲကျွန်တော်တို့ဘာကြောင့်လဲဆိုတော့သမရာကြီးပြန်ဖို့ပြောပြီးသိမကြဘူးဒီလိုမျိုးစီရင်ချက်ချတယ်ဆိုတာကတော့ကျွန်တော်တို့ဒါ warning ပေးလိုက်တယ်လို့တော့ကျွန်တော်တို့ကတော့ခံစားရပါတယ်တော့တစ်ဖက်မှာကျွန်တော်တို့ကသတင်းမီဒီယာဥပဒေကျွန်တော်တို့အခုထွက်နေပါပြီနည်းဥပဒေကျွန်တော်တို့ရေးဆွဲနေပါတယ်အဲ့တော့ညဥ်ရီပြီးသွားရင်တော့သတင်းမီဒီယာဥပဒေညဥ်ရီပြီးသွားရင်တော့နှစ်ဦးနှစ်ဖက်ပေါ့ကျွန်တော်သတင်းသမားတွေဘက်ကလည်းသတင်းမီဒီယာဥပဒေပါအချက်လက်များကျွန်တော်တို့ဒါသတင်းသမားတွေဆောင်ရမယ်ကျင့်ဝတ်နဲ့ကျွန်တော်တို့တာဝန်ဥဒေရတွေကိုကျွန်တော်တို့ဒါလေးစားစွာနဲ့ကျွန်တော်တို့လိုက်နာကြဖို့လိုပါတယ်ဒါသတင်းသမားတွေဘက်ကလိုက်နာဖို့လိုပါတယ်တခြားတစ်ဖက်မှာလည်းအနာဘယ်များကလည်းအရေးယူတဲ့အခါမှာသတင်းမီဒီယာဥပဒေမှာပါဝင်တဲ့မူပေါင်းထဲကနေပဲကျွန်တော်တို့ဆောင်ရွက်ဖို့လိုပါတယ်ဒီဖြစ်ရတဲ့ပြဿနာဟာသတင်းမီဒီယာဥပဒေတစ်ခုကျွန်တော်တို့ပေါ်တယ်ညဥ်ရီရလည်းမပြီးသေးဘူးဒါပေမဲ့62ခုနှစ်ဥပဒေရလည်းကျွန်တော်တို့ဒါပြတ်သွားပြီအဲ့တော့အဲ့တော့ဒီကိုလိုကလန်ကြားထဲမှာကျွန်တော်တို့ပေါ်နေတဲ့အနေဒါဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့အဓိကတော့ညဥ်ပဒေတွေအများများပေါ်လာပြီးသွားပြီဆိုရင်တော့ဥပဒေတွေညဥ်ပဒေတွေအတိုင်းနှစ်ဦးနှစ်ဖက်ကျွန်တော်တို့လေးစားလိုက်နာဖို့လိုပါတယ်လေးစားလိုက်နာရင်တော့ပြဿနာတွေကြီးတယ်မရှိနိုင်ဘူးထင်တယ်အောက်ခြေပေါ့နော်ကျွန်တော်တို့ကြီးတယ်မှုငယ်စီငယ်တဲ့မှုပွားပြောက်စီလုံနိုင်တဲ့ကိစ္စတွေလုံနိုင်မယ်ဆိုရင်တော့ကျွန်တော်ထင်တယ်စင်ပြေချိုးမွေ့သွားပါလိမ့်မယ်
ဟုတ်ကဲ့အခု unity channel ကိစ္စအပြင်တနေ့ကဆိုရင်လည်းဒီ monted ne channel ကဒီဆောင်းပွားတခုဖော်ပြမှုနဲ့ပေါ့လေသူတို့ဖန်ဆီးတာတွေရှိတယ်ဒီလိုအခြေအနေမျိုးတွေဟာမြန်မာနိုင်ငံအတွင်းကသတင်းရစာနယ်ဇင်းလွတ်လပ်ခွင့်အထူးသဖြင့်တော့သတင်းသမားတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာရှိတယ်လို့ရောဆရာဦးကိုသုံးသပ်လို့ရမလားရှင
်အဲတစ်ဖက်မှာကြည့်ရင်တော့လေကျွန်တော်တို့သတင်းမီဒီယာလောကမှာအဲ့လိုဖန်ဆီးမှုတွေများလာတာကတော့သတင်းတကယ်ရေးနေတဲ့လူတွေအတွက်စိုးရိမ်စရာတော့ကျွန်တော်တို့ရှိပါတယ်ဘယ်လိုပဲပြောပြောပေါ့ဗျာကျွန်တော်တို့ရေးယူခံရတဲ့ဟာတွေဖိတ်လာပြီဆိုရင်တော့တကယ်ကျွန်တော်တို့တာမန်လုပ်နေတဲ့လူတွေအတွက်ကလည်းဟာငါတို့ကဟိုအကာအကွယ်ရှိနေပါမလားဆိုတဲ့စိုးရိမ်စရာတွေအမှန်တကယ်ရှိနေပါတယ်ကျွန်တော်တို့မီဒီယာတွေဘက်ကလည်းဒီလိုမျိုးရှိလာပြီဆိုရင်ကျွန်တော်တို့တင်ကာကွယ်ဖို့လိုမယ်တင်ကာကွယ်ဖို့လိုမယ်ဆိုတာကမီဒီယာသမားတွေကအခုကျွန်တော်တို့ဖြစ်သွားတဲ့ကိစ္စတွေပြန်ကြည့်လိုက်မယ်ဆိုရင်ဒီတည်ဆဲဥပဒေတွေအပေါ်မှာကျွန်တော်တို့ခုနပြောတဲ့လေးလာမှုကျွန်တော်တို့အားနည်းသေးပါတယ်အဲ့တော့ကျွန်တော်တို့အဲ့ဒါတွေကျွန်တော်တို့သိဖို့လိုမယ်ဘာဥပဒေတွေကကျွန်တော်တို့မှာကြည့်တယ်လေဘယ်လိုမျိုးဆိုရင်ကျွန်တော်တို့ညီဆိုးနိုင်လဲဆိုတာကိုလေကျွန်တော်တို့သိထားဖို့လိုတယ်ကျွန်တော်တို့ကတော့မဲတမှုမရှိတဲ့ဥပဒေတွေကိုရုပ်သိမ်းပေးဖို့ကျွန်တော်တို့တောင်းဆိုထားတာတွေလည်းရှိတယ်ကျွန်တော်လွတ်တော်ကနေတစ်စက်အဲ့လိုရုပ်သိမ်းပေးဖို့တောင်းဆိုနေတဲ့အချိန်မှာမရုပ်သိမ်းသေးတဲ့ကာလအတွင်းပေါ့နော်ဂျားကာလမှာကျွန်တော်လောက်ရမှာကတော့အဲ့ဒီရှိတဲ့ဥပဒေတွေဘယ်လိုရှိတဲ့ဆိုတာကိုကျွန်တော်လေ့လာမယ်ဒါတွေနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့သင်တန်းမျိုးတွေကျွန်တော်တို့ဟောပြောဝဲဆွေးနွေးပွဲတွေလို့ပြောဖို့လိုမယ်ထင်တယ်
ဟုတ်ကဲ့ဆရာဦးကိုကျေးဇူးအများကြီးတင်ပါတယ်ရှင်